မြန်မာနိုင်ငံအတွက်ဂျပန်ကပေးအပ်နေတဲ့ထောက်ပံ့တွေကိုပြန်သုံးသပ်ပြီးအနာသိစစ်တပ်အကျိုးရှိစေမဲ့လူသားချင်းစာနာထောက်ကူမှုမဟုတ်တဲ့အကူအညီတွေရပ်ဆိုင်းရေး HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီးကအင်ကာနီမှာတိုက်တွန်းပါတယ်မြန်မာဆိုရဝန်ကြီးဌာနတွေကလုတ်ကင်နေတဲ့အခြေခံအဆောက်အုံတိဆောက်ရေးဆိုင်ရာဖွံ့ဖြိုးမှုအကူအညီတွေနဲ့စစ်တပ်ထိန်းချုပ်တဲ့လုပ်ငန်းကြီးတွေနဲ့ပတ်သက်နေတဲ့တခြားသောအထောက်ပံ့တွေကိုဂျပန်ဘက်ကချက်ချင်းရပ်ဆိုင်းပေးဖို့HRW ကတောင်းဆိုတာဖြစ်ပါတယ်။ဖေဖော်ဝါရီလ၁ရက်နေ့ဆီယနာသိမ်းပြီးနောက်မြန်မာနိုင်ငံတွင်လူသားချင်းစာနာထောက်ကူမှုမဟုတ်တဲ့အကူအညီသစ်တွေထပ်ပေးတာမျိုးမလုပ်ဘူးလို့ဂျပန်အစိုးရကပြောဆိုထားတာပါ။ဒါပေမဲ့ရှိပြီးသားစီမံကိန်းတွေအရေးကိုတော့ရှင်းရှင်းလင်းလင်းမပြောပါဘူး။၂၀၁၉ခုနှစ်အတွင်းဂျပန်ကမြန်မာကိုချင်းငွေဒေါ်လာတန်၁၆၀၀ချထားပေးခဲ့ပြီးထောက်ပံ့ကူညီမှုအဖြစ်ဒေါ်လာတန်၁၄၀လေးကျင့်သင်တန်းပေးမှုဆိုင်ရာအကူအညီဒေါ်လာ62တန်ထိပေးခဲ့တယ်လို့နောက်ဆုံးထုတ်စင်းတွေမှာဖော်ပြပါတယ်။လမ်းမော်ထွက်ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကတနက်နဲ့ပြစ်ခတ်နေတဲ့အခြေအနေမှာဂျပန်အနေနဲ့စောင့်ကြည့်သုံးသပ်မဲ့ချင်းကပ်မှုမျိုးမဟုတ်ဘဲမြန်မာဆန်ရအကူအညီတွေကိုချက်ချင်းတာဝန်ယူမှုရှိရှိပြန်လည်သုံးသပ်ဖို့ HRW ရဲ့အာရှဆန်ရစီစဉ်တာဝန်ခံ Tapping Kasai ကတိုက်တွန်းထားပါတယ်။